မေရိကန်ပြည်ထောင်စုမှ20နိုဝင်ဘာလသတို့ရအပတ်မှာကျေးဇူးတော်နေ့ကိုဆင်နွှဲကြပါရယ်ကျေးဇူးတော်နေ့ကိုအားလရဲ့အဖြစ်လဲသတ်မှတ်ထားကြတာကြောင့်မိသားစုတွေပေါင်းသင်းမိတ်ဆွေတွေနဲ့လူမှုအဖွဲ့အစည်းတွေကစုပေါင်းပြီးတော့ဒီညစာစားပွဲတွေနဲ့ပျော်ပွဲရွှင်ပွဲတွေကျင်းပကြပါရယ်ဒီနေ့ကြာရောက်တဲ့ကျေးဇူးတော်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားမိသားစုပါဝင်အမေရိကန်ရောက်မြန်မာတွေဘလို့ကျင်းပကြတယ်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ရှင်20နိုဝင်ဘာ24ရက်နေ့မှာကြာရောက်တဲ့ဂျေဇူးတော်နေ့ရောက်တိုင်းတန်းနဲ့ချီတဲ့အမေရိကန်မိသားစုတွေမိတ်ဆွေတငယ်ချင်းတွေကဂျေဇူးတော်နေ့ကိုချီးမွမ်းတဲ့ပွဲတော်တွေကျင်းပပြုလုပ်ကြပါတယ်ဂျေဇူးတော်နေ့ကြာရောက်တဲ့အခါတိုင်းလဲအမေရိကန်သမ္မတကဂျေဇူးတော်နေ့အထိမ်းအမှတ်အဖြစ်နဲ့အိမ်ဖြူတော်မှာမိန့်ခွန်းပြောကြားပြီးကျက်စင်တကောင်ကိုလည်းဘေးမဲ့လွတ်ပြေးလေးရှိပါတယ်ဒီနှစ်ကြာရောက်တဲ့ဂျေဇူးတော်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားကအဖြူရောင်ကျက်စင်တကောင်ကိုဘေးမဲ့လွတ်ပြေးခဲ့တယ်လို့အမေရိကန်တွေဂျေဇူးတော်နေ့ဆင်နွှဲရတဲ့အနှစ်သာရကိုအခုလိုပြောပါတယ်
Thanksgiving is also a reminder of the source of our national strength, that out of many we are one, that we're bound not by any one race or religion, but rather by an adherence to common creed.
Jesus Rone ha, tinru nangan ya silo mu khon a blaw ti ma de le so ra go le pyan siri ya se ba de. Lu myo paung song hmi tin ni thai me mae, ta si ta long le yat di de, be lu myo, be ku kwe de ba sa ta myo de ga ma su mu tha da ma hok phe, lu dai ha mwe ya ba a khwin ye si de so ra go lak khan tha da phit ba de.မတူကွဲပြားတာတွေကိုလက်ခံပြီးလူအဖွဲ့အစည်းကိုစူးစမ်းတိဆောက်ရတာဟာမလွယ်ကူလှပါဘူး။ဒါပေမဲ့အရေးကြီးတာကစူးစမ်းရမယ်ဆိုတာကိုသဘောပေါက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံသားတွေဟာတူအပေါ်တူစေတနာမြတ်တာထားရတယ်လို့စောင့်လဲစောင့်ရှောက်ကြပါတယ်
။အခုလိုဂျေဇူးတော်နေ့ကိုချီးမွမ်းကျင်းပကြတဲ့အထက်မှာအမေရိကန်မှာရောက်တဲ့မြန်မာတွေလည်းပါဝင်ပါတယ်။နယူးယောက်ပြည်နယ်ဘတ်ဖလိုမြို့မှာနေထိုင်တဲ့ကချင်တိုင်းသားဆီယာနော်မိုင်မရန်ကတော့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဂျေဇူးတော်နေ့ဟာမြန်မာနိုင်ငံကကချင်တိုင်းရင်းသားတွေရဲ့ရိုးရာကောက်သစ်စားပွဲတော်နဲ့ဆင်တူတဲ့အတွေ့ဘတ်ဖလိုမြို့မှာနေထိုင်ကြတဲ့ကချင်လူမှုအတိုင်းဝိုင်းတွေကစုပေါင်းပြီးဂျေဇူးတော်နေ့ကိုကျင်းပကြတဲ့အကြောင်းအခုလိုပြောပြပါရယ
်ကချင်လူမျိုးတွေကအခုအများစုခရစ်ယာန်ဘာသာဝင်တွေဖြစ်လာကြတယ်ဒါပေမဲ့သူတို့ခရစ်ယာန်ဘာသာဝင်တွေမဖြစ်လာခင်ကတည်းကရိုးရာနှက်ကိုကွယ်တဲ့ခက်ကတည်းကပဲကောက်သစ်စားပွဲဆိုတဲ့ရိုးရာပွဲတွေရှိတယ်ကောက်လိုင်းရလာပြီးဆိုရင်တရွာလုံးကစူးစားတဲ့နတ်ပူစောတယ်နောက်ကျတော့ခရစ်ယာန်ဘာသာဝင်အဖြစ်ကိုကိုယ်ကိုယ်သက်ဝင်ယုံကြည်လာတဲ့အခါကျတော့ Thanksgiving November မှာလှုပ်တာနဲ့ကချင်လူမျိုးတွေရဲ့မီးယိုဖလာကောက်တက်စားပွဲလှုပ်တဲ့ October November လမှာလှုပ်တာလည်းကိုက်နေတော့ဒီယဉ်ကျေးမှုနဲ့ဒီဘာသာရေးနဲ့ပြန်ပေါင်းလိုက်တဲ့အခါမှာကျတော့အခုကောက်တက်စားပွဲဆိုတာကိုပုံမှန်လို့ဖြစ်တယ်ပေါ့နော်အဲ့ဒီနေ့ကျရင်ဖျားကိုပြန်ပြီးပေးဆက်တယ်ဆိုတဲ့သဘောအနေနဲ့အကောင်ဆုံးအလှဆုံးကောက်ပဲတီးနာနေအတီးတွေအနာတွေကိုယူလာပြီးတော့အဲမှာဖျားကိုဂျေဇူးတော်ချီးမွမ်းနေပါတော့
ဂျေဇူးတော်နဲ့ကြာရောက်တိုင်းမိသားစုတွေစုပေါင်းရစာစားပွဲကျင်းပတယ်လို့အာလရက်ခီးရှည်ထွက်ကြတဲ့သူတွေလည်းရှိပါတယ်အဲ့ဒီလိုအာလရက်ခီးထွက်ကြတဲ့အထက်မှာကောလိပ်ကျောင်းသူတူဖြစ်တဲ့ဂျက်စီယာတို့ရဲ့မိသားစုလည်းပါပါတယ်အာလရက်ခီးရှည်ထွက်ပြီးဂျေဇူးတော်နဲ့ကိုပင်လယ်ကမ်းခြေမှာစုပေါင်းကျင်းပကြမယ်လို့ဂျက်စီယာကအခုလိုပြောပြပါတယ်
အရင်နှစ်နဲ့မတူဘူးပေါ့နော်အရင်နှစ်ကဒီပတ်ဝန်းကျင်မှာပဲလောက်ကြရဲဆိုတော့ဒီတစ်ခေါက်ကလောက်ထွက်လည်းဖြစ်သွားအမှတ်တရလည်းဖြစ်သွားအောင်ဆိုပြီးတော့ home soccer liner Mato Beach မှာတော့လောက်ဖို့အစီအစဉ်ရှိရဲ celebrate လောက်ကြမယ်အကုန်လုံးဒီမိသားစုရဲ့မဟုတ်ဘူးအမေရဲ့မိသားစုညီမရဲ့အကုန်လုံးဟိုမှာပေါင်းပြီးတော့အမှတ်တရလည်းဖြစ်သွားအောင်ပေါ့နော်အဲ့လိုမျိုးလောက်ဖို့အစီအစဉ်ရှိပါတယ်
အမေရိကန်အများစုကတော့ဒီဂျေဇူးတော်နေ့အာလာရဲ့နေ့မှာရိုးရာစားစရာတွေဖြစ်ကြတဲ့ကျက်စင်ကြီးတွေကိုပေါင်းစားကြတယ်လို့ဗိုလ်စားပဲတွေကစွန်းဥတွေပါဝင်တဲ့အစားအစာတွေကိုချက်စားကြပြီးဆင်နွှဲလေးရှိပါတယ်ရှင်